ရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းဆီးသွားပြီးနောက်ဒေသခံတချို့ပျောက်ဆုံးနေတယ်ဆိုပြီးပြောဆိုတာနဲ့ပတ်သက်လို့တပ်တွေထောက်ထားနေတိုင်ကြဖို့တပ်မတော်ဖဲကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းတိမ့်မကြီးရွာကဒေသခံ19ဦးကိုပြီးခဲ့တဲ့မလအစပိုင်းလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးဒီကနေ့အထိမိသားစုဝင်တွေဆက်တွေ့မရသေးဘူးလို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောဆိုထားပါတယ်။ဒေသခံတွေဖမ်းဆီးခံရတဲ့တဲ့င်းနဲ့ပတ်သက်လို့တပ်တွေထောက်ထားနေတကွာတိုင်ကြဖို့ဒီကနေ့တောက်ကြနေနေပြည်တော်ကတဲ့င်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်ပါတယ
်။ဒီရနဲ့ပတ်သက်လို့ကြောင့်ဒါအဖမ်းခံရတယ်ဆိုတဲ့တပ်တွေအထောက်ထားကြည့်တယ်ဆိုရင်လည်းအပန်းခံတယ်ဆိုတဲ့တက်တည်ထောက်ထားခြင်းလည်းအဲ့တက်တည်ထောက်ထားတဲ့နယ်ကျွန်တော်ကဒီတက်ဆိုင်ရာကိုပြောပေါ့အဒီဘက်ကလည်းဒီဟာနဲ့ပတ်သက်ကြတော့ဒါဟုတ်တယ်ဟုတ်ရင်ဟုတ်တယ်မဟုတ်ရင်မဟုတ်ဘူးဒါဘယ်လိုလုပ်ထားတယ်ဆိုတာကဒါတည်ဝင်ပြောနိုင်ပါလေဒီအချိန်ကရကင်းတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေမှာတော့ဒါပြည်ပကတွေဖြစ်ပွားနေတဲ့အချိန်တွေမှာတော့လုပ်ခွင့်မတော်ဒီအချိန်မှာတော့ဒါတွေကိုလုပ်ဆောင်နိုင်ဖို့အတွက်ပုံပြီးလွယ်စူလာပါလိမ့်မယ်အဲ့လိုမျိုးလုပ်တာပုံပြီးသာနှုတ်ဦးတစ်ဖက်အတွက်လည်းကိုအစီအစီပါလိမ့်မယ်ကိုပြီးလည်းကြည့်ကြပါလိမ့
်ဖက်စီခံရသူအသက်26နှစ်ရွယ်မောင်နေလင်းဦးရဲ့ဖခင်ဖြစ်သူဦးမောင်ကျော်ဝင်းကတော့တပ်မတော်စစ်ကြောင်းကဖမ်းဆီးသွားတာကိုသူကိုယ်တိုင်မြင်လိုက်ရပြီးတပ်ဆိုင်ရာအာဏာပိုင်တွေထံတိုင်ကြားထားတယ်လို့ပြောပါတယ်ဖမ်းဆီးခံရတဲ့တပ်ဖြစ်သူဟာစွန့်အပ်နားမကျသူတဦးဖြစ်တာကြောင့်စိုးရိမ်မိတယ်လို့လည်းပြောပါတယ
်သူတို့ကိုဖမ်းကလေးကမရနလမ်းလက်တခါလေးသူ့ကိုသူ့ကိုဖမ်းတာကိုအဲ့မှာအုပ်ချုပ်ရေးမှာတွားပြီးပြောတယ်နောက်ပြောရေးဆက်မှာတွားပြီးတိုင်တယ်ဘာမှသိချတာမရှိပါဟုတ်ပါတယ်ကျွန်တော်တို့ကတရားရင်ဘာမှထောက်ထားတူကြမှာမရဘူးအဲ့တော့မိသားစုတွေကအကုန်လုံးစွန့်နေစိုးရိမ်နေကြပါတယ်ခံစားရတာကသူကနားလည်းမကြပါကျွန်တော်တကစကားလည်းမပြောတတ်ပါအဲသူ့ကိုဖမ်းဆီးခေါ်တော့တွားတာသူ့ကိုဒီမှာထိုင်ဆိုလေးသူကမထိုင်ဘူးတခါလေးကသူ့ကိုဆောက်ကန်လိုက်တာလေသိပါတယ်ရစီချင်းမှာကျွန်တော်တို့အဲအဲ့ပြီးတော့သူ့ကိုသူ့ရှိပြီးတော့ခေါ်ကြပါတယ်
ဒေသခံတွေဖမ်းဆီးခံရတဲ့ကိစ္စကိုတင်ပြဖို့တပ်မတော်တာဝန်ရှိသူကပြောဆိုလိုက်တဲ့အတွက်တပ်တွေထောက်ထားတွေနဲ့တပ်ဆိုင်ရာဌာနဆိုင်ရာတွေတင်ပြသွားမယ်လို့လည်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
။ဒါဒီစစ်ပြင်းမဲ့ဆိုတဲ့အနေထားကိုရှိကြတဲ့အခါမှာဒါကျွန်တော်တို့လည်းဘာကြည့်ပြီးကျွန်တော်တို့လည်းညှော်လင့်ပါတယ်အတန်းတော်တစ်ခုတည်းကတော့ကျွန်တော်တို့ဟိုဒီလိုပြန်စီစစ်မယ်ဆိုရင်တော့တစ်ခုခုတော့ကျွန်တော်တို့ထူလာမယ်လို့တော့ကျွန်တော်တို့ယူကြည့်တယ်။ဒါကြောင့်တစ်ခုခုတော့ကျွန်တော်တို့ပြန်ပြီးတော့မှဒီတပ်ဆိုင်ရာကိုအကြောင်းကြားပြီးတော့မှဟိုသူတို့ပြောတဲ့အတိုင်းပေါ့လေဒီသတင်းစာရှင်းလင်းပွဲမှာသူတို့ပြောဆိုခဲ့တဲ့အတိုင်းပဲကျွန်တော်တို့ဟိုပြန်ပြမယ်ဆိုပြီးတော့မှအတိအကျတွေနဲ့ကျွန်တော်ပြန်ပြမယ်ဆိုပြီးတော့မှဂျာသားတွေနဲ့ကျွန်တော်တို့ဆွေးနွေးကြတယ်
တမ်တော်နဲ့ရခိုင်လက်နက်ကန်ရဲ့ဖွေးလို့ကြစီရင်တိမမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေမကြာခဏဖမ်းဆီးထိန်းသိမ်းခံရတာတွေရှိသလိုဖမ်းဆီးထားစဉ်တေဆုံမှုတွေလည်းကြုံခဲ့ရဖူးပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကတော့ရခိုင်ပြည်နယ်ကလက်နက်ကန်မင်းပခတ်တွေမှာအရသာတွေထိခိုက်တည်နေကြတဲ့ပေါ်ဆိုရင်ကြောင့်ပြောဆိုထားပြီးပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတဒိန်ပေးပို့ထားတာဖြစ်ပါတယ်